Japan နိုင်ငံမြောက်ပိုင်းဒေသကစားတောက်ဆင်းတဆင်းမှာပောက်ကွဲမှုဖြစ်ပွားပြီးအနည်းဆုံးလူပေါင်း40ဦးနဲ့မနေ့ထိကြိုက်ထဏ်ရာရပါတယ်။တူကတော့ဒဏ်ရာပြင်းထန်ပါတယ်။ဂျပန်မြောက်ပိုင်းဟိုကိုက်ဒိုကျွန်းကဆပ်ပိုရိုမြို့မှာရှိတဲ့အထက်နှစ်ထပ်ပါအဆောက်အဦမှာဖွင့်နေထားတဲ့စားတောက်ဆင်းမှာတနင်္လာနေ့ညပိုင်းပောက်ကွဲမှုဖြစ်တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်နေစေလို့တာဝန်ခံအရာရဲအရာရှိတွေကပြောပါတယ်။ဂျပန်သတင်း NHK ရုပ်သံမှာပြိုကျပျက်စီးနေတဲ့ပောက်ကွဲမှုဖြစ်ပွားရာအဆောက်အုံစီကမိခိုးလုံးတွေတက်နေတာကိုတွေ့နေရပါတယ်။ဝန်ကျင်မှနေထိုင်တဲ့ဒေသခံတွေကတော့ပောက်ကွဲမှုဖြစ်ပွားချိန်တုန်းကဓာတ်ဆီနံတွေရခဲ့ကြောင်းနဲ့ပောက်ကွဲမှုအရှင်ကြောင့်အနာဝန်ချိန်ကအိမ်တွေမှာမှန်ပရင်းတွေကွဲကုန်တဲ့ပြင်ကောက်ရီမှာလည်းပောက်ကွဲမှုကလွန့်ပြန်လာတဲ့အပိုင်းစားတချို့နဲ့ဖုံးနေတာတွေ့ရတယ်လို့ပြောပါတယ်။နောက်ထပ်ပောက်ကွဲမှုတွေဖြစ်ပေါ်လာနိုင်ကြောင်းမိသက်အရာရှိတွေသတိပေးတဲ့အတူမြို့အနာဘန်တွေကလည်းဒေသခံတွေဘေးလွတ်ရာခိုးလုနိုင်မှုအတွက်နေရာတွေအဆင်သင့်လှုပ်ဆောင်ပေးခဲ့ပါတယ်။